လုံခြုံရေးအခြေအနေကြောင့်စစ်တွေမြို့မှာရှိတဲ့ကောင်စစ်ဝင်ရုံးကဝန်ထမ်းတွေကိုရန်ကုန်ကိုရွှေ့ပြောင်းပေးနေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြနေပါတယ်။ရန်ကုန်မြို့ကဘင်္ဂလားဒေ့ရှ်တန်ယုံကောင်စစ်ဌာနအရာရှိတူကတော့သူတို့အနေနဲ့ဒီကိစ္စဟာပြင်ပကိုပြောလို့မရသေးတဲ့ကိစ္စရဲ့ဖြစ်ကြောင်း VOA ကိုပြောပါတယ်
။ Official position I cannot talk with you regarding this issue without the consent of my ambassador.
So ဒီသတင်းကိုဘယ်လိုထုတ်ပြန်မလဲဆိုတာတာမန်ကြီးနဲ့တိုင်ပင်ပြီးသတင်းမီဒီယာတွေကိုပြောမယ်လို့ဆိုပါတယ်ဒီကိစ္စကိုလက်တလောဖြေဖို့ညှင်းဆိုပေမဲ့ထွက်ပေါ်နေတဲ့သတင်းတွေကိုတည်ထားပြီးဖြစ်မှာပါလို့ VOA ကိုပြောခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မာမုတ်ကတော့အစောဆုံးဒီနေ့ကစရွှေပြောင်းနိုင်ဖို့မျှော်လင့်ကြောင်းသတင်းထောက်တွေကိုပြောခဲ့တာပါမနေ့က2023အောက်တိုဘာလကစခဲ့တဲ့မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တချို့ရဲ့စစ်ပွဲတွေကြောင်းတေဆုံးသူနဲ့အိုးအိမ်စွန့်ခွာထွက်ပြေးရသူတွေများလာတယ်လို့ဟာဆန်မာမုတ်ကပြောပါတယ်ရိုဟင်ဂျာနဲ့မြန်မာစစ်သားတွေသူတို့ရဲ့မိသားစုဝင်တွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့အတွက်အခုတော့နယ်စပ်ကိုပိတ်ထားလိုက်ပြီလို့သူကဒါကာမြို့မှာသတင်းထောက်တွေကိုပြောတာပါမကြသေးခင်ကလည်းမြန်မာဘက်ကလက်နက်ကြီးကြီးစံတွေကြာရောက်ခဲ့လို့လူနှစ်ယောက်သေဆုံးခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်။အခုဆိုရင်ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ဖွဲ့တွေနှစ်နိုင်ငံနယ်စပ်မှာရောက်ရှိနေကြောင်းရိုဟင်ဂျာလူငယ်အစည်းအရုံးရဲ့အမှုဆောင်ဒါရိုက်တာဦးခင်မောင်က VOA ကိုပြောပါတယ်
ဒီကံပေးတော့ဟိုဒီရှိတယ်ဒီမှာဆက်တဲ့ကောင်တောင်းနေတယ်အမှန်လေလမ်းမကန်ကြအစစ်တွေပါလို့ရှိတယ်ဒီပြေကလည်းဟိုမတို့ကလည်းလူမျိုးတွေရှိတယ်မတင်မဟုတ်တဲ့ဗင်္ဂလီမဟုတ်တဲ့လူရှိတယ်ဆက်တဲ့ကောင်တွေကမှာဟိုကမလမ်းမကန်တဲ့အစစ်တွေရှိတယ်ဒီလက်ဆက်မှာဒါကိုဆွေးနွေးရတာမြန်မာမှာပေါ့နိုင်ငံတကာနိုင်ငံဆိုတာနှစ်ပတ်ပြီးမှလမ်းမကန်အစစ်တွေရှိတယ်ဆိုတော့ဒီမှာတဲ့နိုင်ငံဆက်ကအထူးသဖြင့်စောင့်ဆွေးနွေးရတာမြန်မာမှာရှိတယ်
မြန်မာဘက်မှာတနက်တန်တွေအဆက်မပြတ်ကြားနေရတဲ့အတွက်နေဆက်နာကကျောင်းတွေမှာအခြေခံပညာစာစစ်ခံမတွေကိုပိတ်လိုက်ရကြောင်းဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပြန်ထားပါတယ်။ရခိုင်ကဒေသခံအများပြားလဲလုံခြုံတဲ့တခြားဒေသတွေစီကိုရှောင်တိမ်နေကြပြီဖြစ်ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံဘက်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင်းဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထပ်ပြီးဝင်လာမှာစိုးရိမ်တဲ့အတွက်နေမြင့်အပါဝင်နေဆက်တလျှောက်မှာဘင်္ဂလားဒေ့ရှ်နေကြဆောက်တက်နဲ့ကမ်းခြေဆောက်တက်ကလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်။ပြီးခဲ့တဲ့အပတ်အင်ကာနစ်ကလည်းရိုဟင်ဂျာဒုက္ခသည်အယောက်တရာလောက်ကော့ဖာသားကတာခ်နက်ကဒိုးစိတ်နားမှာနတ်မြစ်ကိုဖျက်ကူးလာတဲ့အတွက်မြန်မာဘက်ကိုပြန်ပို့ခဲ့တယ်လို့ကမ်းခြေဆောက်တပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ